မုံရွာချင်းထောင်မှာထောင်အာဏာပိုင်တို့ရဲ့ပြိနှိမ်မှုလူခုရေချိုးပေါက်မှုတွေကိုမုံရွာစီဝါရေးတက္ကသိုလ်ကျောင်းသားများသမဂ္ဂကဇန်နဝါရီလ25ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မုံရွာချင်းထောင်ကနေပြန်လွတ်လာသူတွေရဲ့ထောင်တွင်းအခြေအနေပြောပြချက်တွေအပါအဝင်ထောင်ထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေအပေါ်ထောင်အာဏာပိုင်တွေကကိုထိလက်ရောက်ရိုင်းနှက်တာရုံရင်ကြမ်းတမ်းစွာပြောဆိုချင်းကြောက်တာအကျဉ်းသားတွေစီကနေငွေကြေးကောက်ခံတာတွေလှုပ်ဆောင်နေတယ်လို့ဒီထုတ်ပြန်ချက်မှာရေးသားထားပါတယ်။နှိပ်စက်ခံရလို့ပြင်းပြင်းထန်ထန်ဒဏ်ရာရှိခဲ့သူတွေကိုလည်းမုံရွာထုံအာဏာပိုင်တွေကစေကုသကွင်မပေးဘူးလို့မုံရွာတက္ကသိုလ်ကကျောင်းသားတဦးဖြစ်တယ်လို့မုံရွာသပိတ်ကော်မတီရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ကိုအောင်သူဖြိုးက BOA ကိုပြောပြပါတယ်။အထူးသဖြင့်ထောင်တွင်းလှုပ်ရှားမှုတွေမလုံနိုင်အောင်ပြိနှိပ်နေတယ်လို့လည်းပြောပြပါတယ်
။အဲသူတို့ကဒီတခြားဒီစစ်မျက်နှာပြင်တွေမှာအဲရှုံးလာတာတို့ဒီတခုခုအထိနာရဲဆိုရင်တော့သူတို့ဒီထောင်တွင်းကသူတို့နိုင်သူတို့ရဲ့လက်ခုပ်တဲ့ရောက်နေတဲ့သူတွေပေါ့။အဲ့ဒါမျိုးတွေကိုသူတို့စိတ်ထွက်ပေါက်နေနဲ့ပို့ပြီးတော့အနိုင်ကျင့်နေတဲ့ပုံစံမျိုးတော့တွေ့ရတယ်ဗျ။နောက်ပိုင်းကျတော့သူတို့ကထောင်တွင်းလှုပ်ရှားမှုတွေပေါ့ဗျာ။အဲ့ဒါမျိုးတွေလုံးဝမပေါ်ပေါက်အောင်ရှင်းရပြီးတော့ပြင်းပြင်းထန်ထန်သူတို့အစကနေကကနဦးချိုးနေပြီးတော့ဖိနှိပ်နေတယ်လို့ပဲမြင်နေဗျာ။ဆိုတော့ဒီနိုင်ငံရေးကျင်းသားတွေကသူတို့ခံပြင်းတာပေါ့။
2022ခုနှစ်ဇွန်လ19ရက်ဒေါအောင်ဆန်းစုကြည်မွေးနေ့ကမြစ်တာတုတ်စုပေါင်းရွတ်ဆိုကြတဲ့နိုင်ငံရေးအကျဉ်းသားတွေကိုထောင်အာဏာပိုင်တွေကထိုးချိတ်ခဲ့တယ်လို့မုံရွာစီးပွားရေးတက္ကသိုလ်ကျောင်းသားများတက်မကထုတ်ပြန်ချက်မှာပေါ်ပြထားပါတယ်။နိုင်ငံရေးအကျဉ်းသားတွေကိုအခုနောက်ပိုင်းနေတိုင်းလိုလိုအချိန်ကြာကြီးပုံစံထိုင်ခိုင်းတာမတ်တက်ရခိုင်းတာတွေအပြင်တခါတရံထောင်မှုတွေကအရက်အလွန်ကျွန်တောက်ပြီးအကျဉ်းသားတွေကိုကိုတိလျောက်ရိုင်းနှက်တာတွေလည်းရှိတယ်လို့မုံရွာသပိတ်ကော်မတီရဲ့ပြောခွင့်ရမုံရွာတက္ကသိုလ်ကျောင်းသားကိုအောင်သူဖြိုးကပြောပြပါတယ
်မတ်တက်တွေရခိုင်းပြီးတော့အဲဒီ PDF ဒီမကောင်းကျောင်းတွေတော်လန်ကြီးမကောင်းကျောင်းတွေမင်းတို့လက်သုံးကျောင်းထောင်တဲ့ဟာဗာအိပ်ပဲလေးပါအဲ့လိုသူတို့ရဲ့ယုံကြည်ချက်ရက်တိချက်ကိုစော်ကားမော်ကားတွေပြောပြီးတော့ဒီစစ်တပ်ကောင်းကျောင်းအမွန်းတင်တဲ့ဟာတွေပြောနေရပေါ့နော်အဓိကတော့အဲ့မှာဆိုတော့သူတို့ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေပါတယ်တော့ဖြစ်တယ်ပေါ့
အခုလိုမုံရွာချင်းထောင်မှာအချင်းသားအခွင့်အရေးချိုးပေါက်တာတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာဟာမှန်ကန်ကြောင်းနိုင်ငံရေးအချင်းသားတွေရဲ့ရှေ့နေတချို့က VOE ကိုပြောပြပါတယ်ရှေ့နေတွေရဲ့လုံပိုင်ခွင့်နဲ့ပတ်သက်ပြီးထောင်ထဲမှာကန့်သတ်မှုတွေရှိတယ်လို့သူတို့အနေနဲ့ဒီအကြောင်းတွေကိုပြင်ပမီဒီယာတွေကိုပြန်ပြောပြဖို့အတွက်လဲလုံခြုံရေးအခြေအနေရခက်ခဲကြောင်းရှေ့နေတူကအခုလိုပြောပြပါတယ်
မှန်ပါလေကတော့ဒီလိုမှမဟုတ်ပါကျွန်တော်အားလုံးလည်းထက်ရှိပါတော့လို့လည်းဟုတ်ကဲ့မှန်နေကြတာပါဒီပိုင်းမှာတော့တော်တော်လေးတင်းကျပ်သွားတော့မှန်ပါလေကျွန်တော်တို့သိချာတော့များဟိုမှာသိချာတော့ဒါဒီပါပဲဆိုတော့ကျွန်တော်တို့မှတ်ချက်တွေလာတော့ကျွန်တော်တို့ဒီမို့လိုက်ရှင်နေဒီကကူကတော်ရည်လာပြီးတော့ဝင်ရောက်ပြီးတော့ကြက်နေပါတယ်တော်တော်ကြီးပါတော့ဒီလိုသိချနေပြီလို့
စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာသိမ်းမှုအပေါ်တက်တက်ကြွကြွဆန့်ကျင်ဆန္ဒပြတဲ့မျိုးတွေထဲမှာမုံရွာမျိုးလည်းပါဝင်ပါတယ်။စစ်အာဏာသိမ်းပြီးနောက်မုံရွာအချင်းထောင်မှာဖမ်းဆီးချုပ်နှောင်ခံရသူအများစုဟာလည်းဆန္ဒပြလှုပ်ရှားမှုတွေနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ပတ်သက်သူတွေဖြစ်ကြပါတယ်။ထောင်ထဲမှာလည်းအချင်းသားဝင်ဆက်တဲ့ဥယျာဉ်ထက်ပုံမများပြားနေတယ်လို့မုံရွာမျိုးကန်တချို့ကပြောပါတယ်။အများစုကနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ကကြီးတို့အကျန်းဖက်ဥပဒေတို့နဲ့တရားစွဲဆိုခံနေကြရပါတယ်ခင်ဗျာ